မြန်မာစစ်တပ်ဟာလူမျိုးတုံးတပ်ဖြတ်မှုကိုကျူးလွန်ခဲ့တယ်လို့ဒီကနေ့တနင်္လာနေ့မှာအမေရိကန်ကတရားဝင်ကြေညာလိုက်ပါတယ်။ဝါရှင်တန်ဒီစီမှာရှိတဲ့ဂျူးတွေကိုအစုလိုက်ပြုံလိုက်တပ်ဖြတ်ခဲ့မှုအောက်မေ့ပွဲပြတိုက်မှာအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကန်ကအခုလိုပြောခဲ့တာဖြစ်ပါတယ
်။ As I've determined that members of the Burmese military committed genocide and crimes against humanity against
အမေရိကန်ပြည်တော်စုဟာလူမျိုးတုံးတပ်ဖြတ်မှုခုနှစ်ခုကိုဆုံးဖြတ်ကြေညာခဲ့ပြီးပါပြီ။ဒီကနေ့ရှိခုပြောက်ပါမြန်မာစစ်တပ်ဟာရိုဟင်ဂျာလူမျိုးတွေအပေါ်လူမျိုးတုံးတပ်ဖြတ်မှုကျူးလွန်ခဲ့တယ်လို့ကျွန်တော်ဆုံးဖြတ်လိုက်ပါတယ်လို့နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကန်ကပြောသွားခဲ့တာပါ။အမေရိကန်နိုင်ငံခြားရေးဝန်ကြီးဟာပြလိုက်မှာပြထားတဲ့လူမျိုးတုံးတပ်ဖြတ်မှုသို့တောရံလန်ပြပွဲကိုလည်းကြည့်ရှုခဲ့ပါတယ်။ဒီလိုကြေညာလိုက်တဲ့အတွက်စစ်ကောင်စီအပေါ်အရေးယူမှုအသစ်တွေချတာမျိုးရှိကြမှာတော့ရှိမှာပါ။ဒါပေမဲ့စစ်ကောင်စီအပေါ်မှာတော့နိုင်ငံတကာဖိအားကတိုးလာမှာဖြစ်ပါတယ်။အခုလိုကြေညာတာကိုလူသားချင်းစာနာထောက်ထားရေးအဖွဲ့တစ်ဖွဲ့ဖြစ်တဲ့နိုင်ငံတကာဒုက္ခသည်များအဖွဲ့ Refugees International ကကြိုဆိုလိုက်ပြီးရေနံနဲ့သဘာဝတမွေကဏ္ဍကိုပိတ်ဆို့အရေးယူဖို့ဆော်လိုက်ပါတယ်။2019ခုနှစ်ကစစ်တပ်ကရခိုင်မြောက်ပိုင်းကိုစစ်ဆင်ခဲ့ရမှာရိုဟင်ဂျာလူမျိုးတွေပေါ်ဖိနှိပ်တပ်ဖြတ်ခဲ့တာတွေရှိခဲ့တယ်လို့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့အပါဝင်နိုင်ငံတကာလူအခွင့်အရေးအဖွဲ့တွေကပြောခဲ့ကြပါတယ်။အာဏာသိမ်းပြီးနောက်ပိုင်းမှာလည်းစစ်တပ်ကလူမှုအုံကြွပုံကံမှုကိုဖိနှိပ်ခဲ့ရမှာစစ်ရာဇဝတ်မှုကိုကျူးလွန်ကြောင်းပြောနိုင်တဲ့လောက်ရတွေရှိခဲ့တယ်လို့ကုလသမဂ္ဂလူခွင့်ရေးကောင်စီကမကြာမီကအစီရင်ခံစာတစ်စောင်ထုတ်ပြန်ခဲ့ပါတယ်